ဆူရနိုင်ငံမှာတော့စစ်တပ်အကြီးကဲဖာတာအယ်ဘာဟန်နဲ့သူ့ရဲ့တိုင်မဲ့ဖြစ်တဲ့သူ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မဟာမက်ဟမ်ဒန်ဒါရုထားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်24နာရီကြာအပြစ်ခတ်ရစဲရေးကိုစနေမနေ့ဒေတာစံနှင်းမနေ့6နာရီမှာစတင်လိုက်ပါတယ်။မေလလယ်မှာစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွက်အပြစ်ခတ်ရစဲရေးကိုအချိန်ချင်းကြီးညာခဲ့ပေမဲ့24နာရီမပြည့်ခင်မှာပဲကျိုးပြတ်ကုန်တဲ့အတွက်အခုဒီချိန်လဲမြဲမမြဲဆောင်ကျဉ်နေပါတယ်။နှစ်ဖက်အပြစ်ခတ်ရစဲဖို့ဂျောင်းဝင်ညှိနှိုင်းပေးနေတဲ့ American နဲ့ Saudi Arabia နိုင်ငံတွေကတော့အခုစနေပြစ်ခတ်ရစဲပြပြခြင်းသူတို့ဆက်ပြီးဂျောင်းဝင်ဖြန့်ပြေးပြတော့မှာမဟုတ်ဘူးလို့သတိပေးထားပါတယ်။ဒေသခံတွေကတော့တရက်လောက်ပြစ်ခတ်ရတာတဲ့တိုက်ပွဲအဆုံးသတ်စေနေတာပါ။အခုလိုပြစ်ခတ်ရစဲမှုစတင်လာတဲ့လူသားစာနာမှုအကူအညီတွေပေးဖို့အတွက်အခွင့်အလမ်းတွေရလာတာဖြစ်ပါတယ်။ဆူဒန်မှာတန်ပစ်စစ်ဗိုလ်ချုပ်ကြီးနှုတ်ဦးဂျာမေရလေကစပြီးမြို့တော်ခါတွန်အနီးတွက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်တနိုင်ငံလုံးကိုပြန့်နှံ့သွားတာပါ။ဒီတိုက်ပွဲတွေကြောင့်တေဆုံးရသူက2000လေးပါရှိပြီးအိုးရင်ဆန့်ခွာထွက်ပြေးရသူက2000လောက်ရှိနေပါပြီ။